This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆီယနာရှင်ဘေးရောကနေကြင်ဝေးပြီးကိုစိန်တပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမြတ်တာပို့သလိုက်ပါတယ်ဒီကနေ့ဇန်နဝါရီလ24ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီရေးသတင်းကောင်းထုတ်ချက်ကိုຫນွေဦးအလင်္ကာကဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
2025ခုနှစ်ဇန်နဝါရီလ24ရက်နေ့မနက်ခင်းစီရီသတင်းကောင်းထုတ်ချက်များကိုတင်ပြပေးတော့မှာဖြစ်ပါတယ်။ရေတာရှိမြို့နယ်နှောပင်ကျွာမှာစစ်ကြောင်းထိုးဝင်ရောက်တက်ဆွဲနေကြတယ်။အကြမ်းဖက်စစ်ကောင်စီတပ်သားများအား PDF အမျိုးသမီးရဲဘော်များပါဝင်ရောက်တိုက်ခိုက်တဲ့သတင်းကိုတင်ပြပေးကြပါတယ်။ဇန်နဝါရီလ22ရက်နေ့ည 9:45 မိနစ်အချိန်ခန့်မှာရေတာရှိမြို့နယ်စစ်တောင်းမြင့်အနောက်ဖက်ကမ်းရှိနှောပင်ကျွာမှာစစ်ကြောင်းထိုးဝင်ရောက်တက်ဆွဲနေကြတဲ့အင်အား15ယောက်ခန့်ရှိတဲ့အကြမ်းဖက်စစ်ကောင်စီတပ်သားများအား RTC စစ်ကြောင်းမှာရဲဘော်များတွားရောက်ဆောက်ကျပစ်ခတ်တိုက်ခိုက်ခဲ့ပြီးထိတွေ့တိုက်ပွဲဖြစ်ပွားခဲ့ရာတိုက်ပွဲကြာချိန်မိနစ်30ခန့်မြောက်ရှိခဲ့ကြောင်းတော်ဝင်လျက်စီးစစ်ကြောင်းမှသတင်းထုတ်ပြန်ထားပါတယ်။ RTC စစ်ကြောင်းရဲ့တွားရောက်ပစ်ခတ်တိုက်ခိုက်မှုကြောင့်အထိနာသွားတဲ့နှောပင်ကျွာအတွင်းရှိအကြမ်းဖက်စစ်ကောင်စီတပ်သားများအားစစ်ကူပေးရန်ကျွန်းတော်ကုန်းကျွာမှာစစ်ကူထွက်လာတဲ့အင်အား20ခန့်ပါအကြမ်းဖက်စစ်ကောင်စီတပ်သားများကိုလည်း RTC စစ်ကြောင်းမှာထပ်မံစောက်ကြိုပစ်ခတ်နိုင်ခဲ့ပြီးထိတွေ့တိုက်ပွဲကြာချိန်10မိနစ်ခန့်မြောက်ရှိတယ်လို့ဖော်ပြထားပါတယ်အဆိုပါထိတွေ့တိုက်ခိုက်မှုဟာရဲဘော်တမန်ကြားဦးဆောင်နဲ့မိမိ RTC စစ်ကြောင်းမှာတွားရောက်စောက်ကြိုတိုက်ခိုက်ခဲ့ခြင်းဖြစ်ပြီးအဆိုပါစောက်ကြိုပစ်ခတ်ခဲ့ခြင်းကြောင့်အကြမ်းဖက်စစ်ကောင်စီတပ်သား6ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်ယခုတိုက်ပွဲမှာအမျိုးသားရဲဘော်များနဲ့ဒန်းတူအမျိုးသမီးရဲဘော်6ဦးပါဝင်တိုက်ခိုက်ခဲ့တယ်လို့သိရှိရပါတယ်အဆိုပါထိတွေ့တိုက်ပွဲဖြစ်စဉ်ပြီးမှာကဒိုကုန်းကျွာဘက်မှမကြီးကုန်းကျွာဘက်သို့အကြမ်းဖက်စစ်တပ်ဖက်မှစစ်ကြောင်းထက်မှန်ဝင်ရောက်လာကြောင်းသိရှိရပြီးတည်သူများအနေဖြင့်အသွာလာအနေထိုင်စင်ကြင်နိုင်ကြဖို့တတိပေးထားပါတယ်လို့သိရှိရပါတယ်ခင်ဗျာစကိုင်းမှာမုံရွာသို့ထွက်လာတဲ့ acid tanker truck ကားများနဲ့ jumper ရှစ်စီးပါရင်းနှံအားပြစ်ခတ်တိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။ January 22ရက်နေ့မှာစကိုင်းမှာမုံရွာသို့ထွက်လာတဲ့ acid tanker truck ကားများနဲ့အတူစကား jumper ရှစ်စီးစကားစာအရာရှိလိုက်ပါလာတယ်လို့ယူဆရတဲ့မှန်လုံ express ကား3စီးတို့အားပြစ်ခတ်တိုက်ခိုက်ခဲ့ကြောင်း Bravehead Army BHA မှသတင်းထုတ်ပြန်ထားပါရစေ။ကားရင်တန်းအားပြစ်ခတ်မှုမှာ acid tanker trucks များအများအပြားထိခိုက်ပျက်စီးပြီးစကားစာအရာရှိပါသည်ဟုယူဆရတဲ့မှန်လုံ express ကားများလည်းထိခိုက်ပျက်စီးခဲ့က3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်ထို့သို့တိုက်ခိုက်ရာတွင်ရင်းနှံအားလိုက်လံလုံခြုံရေးယူပေးတဲ့ jumper ကားများပေါ်မှာပြန်လည်ပစ်ခတ်ခဲ့တော့လေအထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်အဆိုပါတိုက်ခိုက်မှုအား Bravehead Army BHA ရဲဘော်များမှဦးဆောင်ပြီး Chin Twin Fighter Group CFG ရဲဘော်များနဲ့အတူလက်တွဲညီညီတိုက်ခိုက်ခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာစိတ်ဖြူမျိုးနယ်အတွင်းရှိဝါစီစက်ယုံလာနာစာနယ်စက်ယုံဤရှိစကားစာစခန်းများအားတိုက်ခိုက်ခဲ့တဲ့တရင်ကိုတင်ပြပေးကြပါရစေ။နိုင်ငံငွေတန်ဖိုးကြဆင်းစေမှုမှာအ धिक အခန်းကဏ္ဍမှာပါဝင်ရေးစစ်ရှုံးစစ်ကောင်စီခိုင်းသမျှငွေဆက်ကူထုတ်လုပ်ပေးနေတဲ့စိတ်ဖြူမျိုးနယ်အတွင်းရှိဝါစီစက်ယုံလာနာစာနယ်၎င်းစက်ယုံဤရှိစစ်ကောင်စီစခန်းများအားမကွေးတိုင်းပကဖားနယ်ပူပေါင်းတပ်များမှဇန်နဝါရီလ19ရက်နေ့မနက်6:15မိနစ်အချိန်မှာစတင်တိုက်ခိုက်ခဲ့ကြောင်းမကွေးတိုင်းပကဖားကတရင်ထုတ်ပြန်ထားပါ ါတယ်။စိတ်ဖြူမြို့နယ်နီးရှိဝါစီဆက်ယုံချောင်းမကြီးကျွော်စက္ကစာစခန်းနှင့်ပခုတ်ကူမြို့နယ်လေချင်းကျွော်နီးရှိဇီးပင်ကိတ်တော်ကောင်းကိတ်ချိုက်ကျွော်ရှိစက္ကစာစခန်းညင်းစကောကျွော်ရှိစက္ကစာစခန်းတို့အားမကွေးတိုင်းပကဖားရဲ့ဒရုန်းလက်ယုံတပ်ဖွဲ့တစ်ခုဖြစ်တဲ့တိမ့်ငှက်နဲ့စိတ်ဖြူတော်လန်ရေးတပ်ဦးမှထုတ်လုပ်ထားတဲ့ short range missile 18လုံး drop bomb 26လုံးနဲ့87မမ6လုံးတို့နဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ် SRM 18လုံးနဲ့ဝါစီဆက်ယုံအောင်တိုက်ခိုက်ခဲ့ရာ73လုံးအောင်မြင်ခဲ့ပြီးဆက်ယုံတွင်ကြားရောက်ပေါက်ကွဲခဲ့ကရန်သူဘက်မှ60မမများနဲ့ဒရက်ဆက်ပြန်လည်ပစ်ခတ်ခဲ့တော့လေမိမိတို့ဘက်မှအထိခိုက်မရှိအောင်မြင်စွာဆုတ်ခွာနိုင်ခဲ့တယ်လို့သိရှိရပါတယ်ထိုတိုက်ခိုက်မှုများကြောင့်စက္ကစာနဲ့၎င်းတို့လက်ပါစီပြူများအဆောက်အဦများထိခိုက်ပျက်စီးမှုရှိခဲ့ကြောင်းကနဦးသိရှိရပြီးထိခိုက်သေးဆုံးမှုစည်ရင်အတီကြအတီမပြုတ်နိုင်သေးဘူးလို့ဖော်ပြထားပါတယ်တိုက်ခိုက်မှုများကိုမကွေးတိုင်းပကပားရဲ့ဒရုန်းလက်ယုံတပ်ဖွဲ့တစ်ခုဖြစ်တဲ့တိမ့်ငှက်နဲ့စိတ်ဖြူတော်လန်ရေးတအူ BHSRF စိတ်ဖြူမျိုးနဲ့မြောက်ပိုင်းပြည်သူ့ကာကွယ်ရေးအဖွဲ့ NSB ပခုတ်ကူကင်ရိုင်းအမှတ်၄တရင်မှတက်ခွဲ၃နဲ့ပခုတ်ကူကင်ရိုင်းအမှတ်၈တရင်မှတက်ခွဲ၁တို့ပူးပေါင်းတိုက်ခိုက်ခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာကြိုက်တုံမြို့နိုတကောမြို့နယ်နဲ့ကြုံတိုးမြို့နယ်ဘက်ကိုစစ်ကောင်စီတပ်မှလက်နက်ကြီးနဲ့လေကြောင်းဘုံးကျဲတိုက်ခိုက်မှုကြောင့်ပြည်သူတဦးသေဆုံးခဲ့ပြီးစာတင်ကြောင်းနဲ့နေအိမ်များပျက်စီးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ကော့ကရိတ်မြို့နယ်ကြိုက်တုံမြို့သို့ဇန်နဝါရီလ22ရက်နေ့မနက်8:30မိနစ်ဝန်းကျင်မှာအာနာသိန်းကျန်းဘက်စစ်ကောင်စီရဲ့နေပြည်တော်လေတပ်မှ YAK 130 Jet Fighter နဲ့လာရောက်ဘုံးကျဲတိုက်ခိုက်ခဲ့ကြောင်း KNU ဗဟိုမှသတင်းထုတ်ပြန်ထားပါတယ်။အဆိုပါလေကြောင်းတိုက်ခိုက်မှုကြောင့်ကြိုက်တုံမြို့နယ်မိတဲ့ယုံနီရောဘာချန်နိုင်ကြားရောက်ပောက်ွဲခဲ့ပြီးရောဘာချစ်ပြီးပြန်လာတဲ့ကြိုက်တုံမျိုးအမှတ်3ရက်ွက်ချောင်းဝပိုင်းမှာနေထိုင်တဲ့အသက်52နှစ်အရွယ်ဦးစိုးကြည်ရဲ့သမီးဒေါ်ဝေမခေါ်ဒေါ်ညိုညိုသိန်းထိမှန်တိတ်ဆုံးခဲ့ကမိသက်ယုံနဲ့အနီးပတ်ဝန်းကျင်ရှိလူမနေတော့တဲ့ပြည်သူနေအိမ်တချို့ထိမှန်ပျက်စီးခဲ့တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်ကြုံတိုးမျိုးနယ်တွင်ဇန်နဝါရီလ22ရက်နေ့ည 10:44 မိနစ်အချိန်ဝန်းကျင်မှာတောင်ကြားအင်းကျွော်အတွင်းသို့တိုက်ပွဲဖြစ်ပွားခြင်းမရှိဘဲအာနာသိန်းဖက်စစ်ကောင်စီတက်စကခါစနစ်လောက်ခန့်တက်တဲ့အမြောက်ကုန်းမှာ190မမလက်နက်ကြီး၃လုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရာထိုကျွော်အတွင်းရှိဒေါ်လာမြင့်ရဲ့နေအိမ်တစ်လုံးကိုထိမှန်ပျက်စီးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာဆက်တက်လေဒီနဲ့တောင်တာမြို့နယ်တာစီရွာပေါ်သို့ဘုံတိချရာတက်ကြီးပိုင်းမြို့သမီးတူတေဆုံးခဲ့တဲ့တရင်ကိုတင်ပြပေးကြပါရစေ။ဇန်နဝါရီလ23ရက်နေ့မနက်8:45မိနစ်အချိန်ခန့်မှာအကျန်းဖက်စစ်ကောင်စီတပ်မှဆက်တက်လေဒီနဲ့တောင်တာမြို့နယ်တာစီရွာပေါ်သို့ဘုံတိချရာဥစိန်ဝင်းနေဘော်တို့တလုံးကြခဲ့ပြီးမိလောင်ခဲ့ကအိနီချင်းဖြစ်သူဒေါခင်80နှစ်တေဆုံးခဲ့ကြောင်းလူလူလှုပ်ရှားမှုကော်မတီတောင်းတာမှသတင်းထုတ်ပြန်ထားပါတယ်။နေမိလောင်ပျက်စီးသွားသူဥစိန်ဝင်းရဲ့သားဖြစ်သူမှာအကျန်းဖက်စစ်တပ်ရဲ့ရေတပ်ထဲမှာတာဝန်ထမ်းဆောင်နေသူဖြစ်တယ်လို့သိရှိရပါတယ်။ဇန်နဝါရီလ21ရက်နေ့ညနေ 9:36 မိနစ်အချိန်ခန့်က Jet Fighter နဲ့တိုက်ခတ်မှုကြောင့်တာစီရွာမှာအသက်55နှစ်အရွယ်အမျိုးသမီးတူဒဏ်ရာရရှိကမစိုးရိမ်ရအခြေအနေဖြစ်ပြီးနေတချို့ထိခိုက်ပျက်စီးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာမြိတ်တနင်းသာကြီးပြည်တော်စုလမ်းမကြီးပေါ်မှာတိုက်ပွဲများအချိန်မရွေးဖြစ်ပွားလာနိုင်တဲ့အတွက်ကြောင့်ပြည်သူများထိခိုက်နစ်နာမှုမရှိစေရန်ခီးသွွာလာခြင်းကိုတားမြစ်ထားတဲ့သတင်းကိုတင်ပြပေးခြင်းပါတယ်တနင်းသာကြီးမြို့နယ်တိန်ခွန်းရွာနီးရှိအကျန်းဖက်စစ်ကြောင်းအားအထောက်ကူဖြစ်စေရန်အတွက်မြိတ်တနင်းသာကြီးပြည်တော်စုလမ်းမကြီးရှိခီးသွွာပြည်သူတို့ရဲ့ကားများကိုစစ်ကောင်စီမှအသုံးပြုကာခီးသွွာကားများအားအကာအကွယ်ယူ၍စီရေးအရာအကျိုးမြတ်ရှိအောင်လှုံ့ဆော်လျက်ရှိတာကြောင့်ပြည်တော်စုလမ်းမကြီးပေါ်မှာတိုက်ပွဲများအချိန်မရွေးဖြစ်ပွားလာနိုင်တဲ့အတွက်ကြောင့်ပြည်သူများထိခိုက်နစ်နာမှုမရှိစေရန်ခီးသွွာလာခြင်းကိုတားမြစ်ကြောင်းတိုင်းစစ်ဌာနတနင်္သာရီမှတရင်ထုတ်ပြန်ထားပါတယ်။ငိမ့်မြို့နယ်နဲ့တနင်္သာရီမြို့နယ်တို့မှာအကျန်းဖက်စစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့များကြားစစ်ရေးအခြေအနေလွန်စွာတင်းမာလျက်ရှိပြီးအကျန်းဖက်စစ်ကောင်စီစစ်ကြောင်းထိုးလှုပ်ရှားနေတဲ့နေရာတိုင်းမှာအယက်သားပြည်သူများအားအာဓမဖမ်းဆီးခြင်းပေါ်တာဆွဲခြင်းအယက်သားပြည်သူများကိုအကာအကွယ်ယူ၍စစ်ရေးလှုပ်ရှားမှုများပြုလုပ်ဆောင်ရွက်နေကပြည်သူများ၏နေအိမ်များကိုမိရှုဖျက်ဆီးခြင်းလုံဆောင်လျက်ရှိတယ်လို့ဖော်ပြထားပါတယ်အကျန်းဖက်စစ်ကောင်စီဟာတနင်္သာရီမြို့နယ်ရှိမောတောင်နယ်စပ်မြို့သို့စစ်ကြောင်းထိုးလာခဲ့ရာတိန်ခွန်းကျွာနီးရှိမဟာမိတ်တော်လှန်ရေးတပ်ပေါင်းစုနဲ့တိုက်ပွဲပြင်းထန်လျက်ရှိတယ်လို့သိရှိရပါတယ်ခင်ဗျာ ရိုက်ကော်မြို့နယ်ခလာရ429တရင်မှာအပတ်စဉ်6တင်းနန်းစင်းတသား2ဦးလက်နက်ခဲများနဲ့အတူအလင်းဝင်လာတဲ့တရင်ကိုတင်ပြပေးကြပါရစေ။ဇန်နဝါရီလ23ရက်နေ့မှာကရင်ပြည်ရိုက်ကော်မြို့နယ်ရိုင်းလင်းလေးခြေဆိုင်ခလာရ429တရင်မှာစစ်မှုထမ်းအပတ်စဉ်6တင်းနန်းစင်းတသား2ဦးလက်နက်ခဲများနဲ့အတူစက်သွဲအလင်းဝင်ရောက်လာခဲ့ကြောင်း KNDF ရဲဘော်တဦးထံမှသိရှိရပါရစေ။အလင်းဝင်မှုထွက်လာချိန်မှာစခန်းဘေးမှာထောင်ထားတဲ့မိုင်းနှင်းမိပြီးဒဏ်ရာရရှိနေလို့စေကူတာဘေကကဘေကင်းလုံကြုံတဲ့နေရာမှာကောင်းမွန်စွာစောင့်ရှောက်ပေးထားတယ်လို့သိရှိရပါတယ်။စစ်မှုထမ်းတပ်သားတင်နှူးနဲ့အတူ MA3 အမျိုးအစားတနက်နှစ်လံ G box 6ခုအလင်းဝင်ရောက်ခဲ့တာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်ခါရှယ်ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ငါပါ။
ဗီဒီယိုအန်ယူဂျီမှာဆက်လက်အသံလွှင့်ပေးနေပါတယ်အခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့မင်းယူမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ24ရက်နေ့မနက်ခင်းမှတင်ပြပေးမယ့်ရေဒီယိုအန်ယူဂျီပြည်ရင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့်အုပ်ချုပ်ရေးနှင့်တရားဥပဒေစိုးမိုးရေးကိုဟန်ချက်ညီညီလှုပ်ဆောင်နိုင်ပါမှပြည်သူတွေအနေနဲ့နောက်ကျောလုံစွာနေနိုင်မှာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးချုပ်ပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။အုပ်ချုပ်ရေးနှင့်တရားဥပဒေစိုးမိုးရေးကိုဟန်ချက်ညီညီလှုပ်ဆောင်နိုင်ပါမှပြည်သူတွေအနေနဲ့နောက်ကျောလုံစွာနေနိုင်မှာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းကဇန်နဝါရီ23ရက်မြို့သားညညွေးအစိုးရဂျာကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘိုးကော်မတီအစည်းအဝေးမှာပြောပါတယ်အုပ်ချုပ်ရေးအကောင့်ထဲပေါ်တဲ့အခါနောက်ပိုင်းကာလတွေမှာပေါ်ပေါက်လာမဲ့တိုင်းအဆင့်ရန်ညားတွေအတွက်အခုကတည်းကကြေလည်နေအောင်တိုင်းအတွင်းမှာရှိတဲ့နိုင်ငံရေးဥဆောင်မှုတွေနဲ့တွေ့ဆုံဆွေးနွေးထားတဲ့လုပ်ငန်းစဉ်မျိုးကိုလည်းမြို့သားညီညွတ်ရေးအစိုးရပြည်ထောင်စုအစိုးရနဲ့ပြည်내ဖက်ဒရယ်ယူနစ်များအကြားပူးပေါင်းဆောင်ရွက်ရေးကော်မရှင်နဲ့ချိတ်ဆက်ပြီးအချိတ်ဆက်မိမိသွားဖို့လိုအပ်မှာဖြစ်ပါကြောင်းအခွန်မူဝါဒဆိုင်ရာပြုပြင်ပြောင်းလဲမဲ့လုပ်ငန်းစဉ်တွေကိုလည်းဝန်ကြီးတွေအကြေအလဲဆွေးနွေးဖြစ်ကြတယ်လို့ကြားသိရတာကြောင့်အကောင်းဆုံးဖြစ်နိုင်မဲ့နည်းလမ်းတွေနဲ့ကြက်မတ်ဆောင်ရွက်နိုင်ဖို့မျှော်လင့်ပါကြောင်းအုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးရေးဟာဒွန်တွဲနေတာမို့ဟန်ချက်ညီညီလှုပ်ဆောင်နိုင်ပါမှပြည်သူတွေအနေနဲ့ဥပဒေရဲ့အဆောင်အရှောက်အောက်မှာနောက်ကျောလုံစွာနေနိုင်မှာဖြစ်ပါကြောင်းဝန်ကြီးချုပ်ကပြောပါတယ်။အစည်းအဝေးသို့ပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းဦးဆောင်ကပြည်ထောင်စုဝန်ကြီးများဒုတိယဝန်ကြီးများအမြဲတမ်းအတွင်းဝန်များတွဲဘက်အတွင်းဝန်များနဲ့ဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့် ARA တိုင်းမှမြို့နယ်ခုနှစ်ခုသို့ခရီးမသွားသင့်ကြောင်းပြည်ထိန်သတိပေးတဲ့သတင်းကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်နှင့်နယ်နိမိတ်ချင်းထိစပ်နေသော ARA တိုင်းဒေသကနေရာခုနှစ်ခုကိုမလွဲမရှောင်သာခရီးစဉ်များမှလွဲ၍မလိုအပ်ဘဲခရီးမသွားကြရန်ပြည်ထိန်နိုင်ငံသားရေးဒဏ္ဍဟာရနှင့်ဖွံ့ဖြိုးရေးဌာန FCDO မှဇန်နဝါရီ22ရက်နေ့တွင်သတင်းထုတ်ပြန်ထားပါသည်။ FCDO မှထုတ်ပြန်ထားသောမြို့နယ်ခုနှစ်ခုမှာကြံကင်း၊မြန်အောင်၊အင်ကပူ၊လေးမြနာ၊ရေးကြီးတာပေါင်းပသိမ်မြို့နယ်များဖြစ်ပြီးတတိပေးချက်သို့မဟုတ်အကြံဉာဏ်ကိုညင်းပယ်ပါကခီးသွွားအာမခံချက်ပြက်ပြဲသွားနိုင်ကြောင်းထပ်မံတတိပေးထားခြင်းဖြစ်ပါတယ်ထို့အပြင်ချင်းပြည်နယ်ကချင်းပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်မွန်ပြည်နယ်ရခိုင်ပြည်နယ်စကိုင်းနှင့်မကွေးတိုင်းဒေသတို့ကိုလည်းခီးသွွားလာခွင့်တားမြစ်ကြောင်း FCDO ကဆိုထားပါတယ်တနင်္သာရီတိုင်းမှကျွန်းစုနှင့်တောင်ဘက်မြို့နယ်ရှမ်းပြည်မြောက်ပိုင်းမန္တလေးတိုင်းမြောက်ပိုင်းနှင့်ပြည်ဦးလွင်မြို့နယ်ရန်ကုန်မန္တလေးအမြန်လမ်းမနှင့်ပဲခူးတိုင်းအရှိတ်ဘက်တို့ကိုလည်းမလိုအပ်ဘဲခီးသွွာလာခြင်းမပြုကြရန်တိုက်တွန်းထားပါရခင်ဗျာဆလဘီမန္တလေးဥပိုလ်ထောင်တွင်ဝမ်းပြက်ဝမ်းလျှောဖြစ်ပွားနေတော်လဲကျမ်းမာရေးစောင့်ရှောက်မှုမရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်မန္တလေးတိုင်းဥပိုလ်အချင်းထောင်တွင်၌ဝမ်းပြက်ဝမ်းလျှောဖြစ်ပွားနေတော်လဲထောင်အာဏာပိုင်များအနေဖြင့်ကောင်းမွန်သည့်ကျမ်းမာရေးစောင့်ရှောက်မှုများပေးထားနိုင်ခြင်းမရှိကြောင်း PPNM မှသတင်းထုတ်ပြန်ထားပါတယ်ထောင်အာဏာပိုင်များကဝမ်းယောဂါခံစားနေရသူများအားဝမ်းပိတ်ဆေးတိုက်ပြီးတဦးလင်ဓာတ်စားတထုပ်နှုံးသာပေးခဲ့တယ်လို့ဖော်ပြထားပါတယ်။ထို့ကဲ့သို့ဝမ်းပြက်ဝမ်းလျှောယောဂါများဖြစ်ပွားနေသည့်မှာဇန်နဝါရီလဒုတိယပတ်မှစတင်၍ဖြစ်ပွားနေခြင်းဖြစ်ပြီးနိုင်ငံရေးအကျဉ်းသားပါဝင်အကျဉ်းသား40ဦးဝန်းကျင်နှင့်အကျဉ်းသူ25ဦးဝန်းကျင်အထိဝမ်းပြက်ဝမ်းလျှောဖြစ်ပွားခဲ့ပြီးဆက်လက်ဖြစ်ပွားနေတယ်လို့သိရပါတယ်။အချို့အကျဉ်းသားများမှာဝမ်းလျှောမှုတက်တာသွားတော့လဲနောက်ဆက်တွဲအနေဖြင့်ကိုယ်ခန္ဓာအနှံ့တွင်အနီရောင်အဆက်အပြောင်များဖြစ်ပေါ်လျက်ရှိတယ်လို့ဖော်ပြထားပါတယ်။လက်ရှိအိုးဘုအကျဉ်းထောင်တွင်အကျဉ်းသားများအားနေ့စဉ်ကျွေးနေသည့်ထမင်းသည်စားတောက်ရန်အဆင်မပြေသည့်အတွက်ဇန်နဝါရီလ14ရက်နေ့တွင်အကျဉ်းသူများနှင့်ထောင်အာဏာပိုင်များကြားတင်းမာမှုအချို့ဖြစ်ခဲ့ကြောင်း PPNM မှစုံစမ်းသိရှိထားတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ ဆက်လက်ပြီးမလေးရှားနိုင်ငံမှာအထောက်အထားမဲ့မြန်မာနိုင်ငံသားအယောက်60ဖမ်းဆီးခံရတဲ့သတင်းကိုတင်ပြပေးပါမယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့ဂျလန်အာလွန်နဲ့ဘူကစ်ဘင်တန်နိုင်ငံသားသားတွေနဲ့လူစီကားတဲ့နေရာနဲ့အလုပ်လုပ်ကိုင်နေကြတဲ့နေရာတွေကိုဇန်နဝါရီလ22ရက်ည9:15မိနစ်အချိန်မှာမလေးရှားရဲတပ်ဖွဲ့လာဝါကာနဲ့အာဏာပိုင်အဖွဲ့တွေကရှောင်းတခင်ဝင်ရောက်စစ်ဆေးခဲ့ပြီးအထောက်အထားမဲ့မြန်မာနိုင်ငံသား60ဦးဖမ်းဆီးခံခဲ့ရတယ်လို့သိရပါတယ်။ဖမ်းဆီးခံရတဲ့နေရာမှာမြန်မာဆိုင်တွေချင်းဆိုင်တွေများပြီးတရုတ်စားတောက်ဆိုင်မှာလုပ်တဲ့ဝန်ထမ်းတွေကမြန်မာတွေများတယ်လို့သိရပါတယ်။မြန်မာနိုင်ငံသား60ဦးအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံသား82ဦး၊အင်ဒိုနီးရှားနိုင်ငံသား24ဦး၊နီပေါ်နိုင်ငံသား16ဦး၊ပါကစ္စတန်နိုင်ငံသား3ဦး၊အီဂျစ်နိုင်ငံသား2ဦးနဲ့ဆူဒန်နိုင်ငံသား2ဦးတို့ဖြစ်ပြီး၎င်းတို့ကိုကွာလာလမ်ပူမြို့လဝကရုံးမှထိန်းသိမ်းထားတယ်လို့သိရပါတယ်။ဖမ်းဆီးခံရတဲ့နိုင်ငံသားတွေကိုလူဝင်မှုကြီးကြပ်ရေးအဥပဒေပုံမှန်6/1ကငယ်နဲ့လူဝင်မှုကြီးကြပ်ရေးဥပဒေပုံမှန် 15/1 ကငယ် 1959-1963 အပြင်လူဝင်မှုကြီးကြပ်ရေးဥပဒေ39/1963နဲ့စစ်ဆေးသွားမယ်လို့မလေးရှားလာဝကကဇန်နဝါရီလ23ရက်မနက်မှာထုတ်ပြန်ထားပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်ဇန်နဝါရီလ1ရက်နေ့မှ23ရက်နေ့အထိကချင်ပြည်နယ်၌အကြမ်းဖက်စစ်အုပ်စုကြောင့်အမျိုးသမီး9ဦးအမျိုးသား9ဦးစုစုပေါင်း18ဦးသေဆုံးခဲ့ရတဲ့သတင်းကိုတင်ပြပေးပါမယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမှကောက်ယူထားသောသတင်းအချက်အလက်များအရ2025ခုနှစ်ဇန်နဝါရီလ1ရက်နေ့မှ23ရက်နေ့အထိကချင်ပြည်နယ်၌အကြမ်းဖက်စစ်အုပ်စုကြောင့်အမျိုးသမီး9ဦးအမျိုးသား9ဦးစုစုပေါင်း18ဦးသေဆုံးခဲ့သည်ကိုအမည်နှစ်တကွအတည်ပြုနိုင်ခဲ့ပြီးအသက်18နှစ်အောက်ကလေးငယ်2ဦးပါဝင်တယ်လို့ဆိုပါတယ်။အဆိုပါသေဆုံးသူများအားလုံးသည်စစ်အုပ်စု၏လေကြောင်းဖြင့်ပစ်ခတ်တိုက်ခိုက်မှုကြောင့်သေဆုံးခဲ့တာဖြစ်ပါတယ်။ဇန်နဝါရီလ20ရက်နေ့နနက်ပိုင်းအချိန်တွင်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်စံကားကျေးရွာကိုအကြမ်းဖက်စစ်အုပ်စုကလေကြောင်းမှဒရုန်းဖြင့်ပုံကျဲတိုက်ခိုက်ခဲ့သောကြောင့်ထိုကျေးရွာအတွင်းရှိဝေးစားမနှောမြေငပြောတစ်ရှူးကုမ္ပဏီခြံအတွင်းသို့ကျရောက်ပောက်ကွဲခဲ့သည့်ဖြင့်ထိုခြံအတွင်းရှိကိုထိန်ထိန်လင်းမှဘုံစထိမှန်၍သေဆုံးခဲ့ရပါသည်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောင်းမင်းတီဟန်နဲ့ Carshall တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုအန်ယူဂျီနားဆင်နေကြတဲ့မိဘပြည်သူများရှင်အခုဆက်လက်ပြီးတော်လန်ရေးကြပြမှာတော့တင်းရင်လွင်ရေးသားထားတဲ့မနက်ခင်းတို့ပကြီးရေးခြင်းလို့အမည်ရတဲ့တော်လန်ရေးကြပြတပုတ်ကိုမျိုးမျိုးကခန်းစားရုပ်ဖတ်ပြီးမှဖြစ်ပါတယ်ရှင
်မနက်ခင်းတို့ပကြီးရေးခြင်းတော်တက်ခွပန်းတွေလည်းမနိုးသေးတော်ရကျောင်းစီကအုံမောင်းတန်ထဲနှင်းကြတံပဲမြည်တယ်တစိမ့်စိမ့်အေးလာတယ်မြောက်ပြန်လေတယ်ကျွန်တော်ကကို့အတွင်းနဲ့ကိုငှက်ကလေးတွေအိယာထပြင်းနေပုံစမ်းချောင်းလေးကသူ့ကိုယ်ကိုရေငွေ့တွေဝတ်လို့ရှင့်ကလေးတစ်ပင်တက်လက်ချစ်ခံပြက်ပုံတောချက်ဖလေးတွန်တန်းနှင်းရေလို့မြည်တယ်ထင်ရတဲ့နှင်းတွေချစ်သူစီဒီမနက်မသွားနိုင်ပါဘူးတဲ့ယူရီဆိုင်လုံးနဲ့ကျွန်တော်ကြောင်မလေးသူအမိမတွေ့ရတဲ့အထီးဝတ်ထားဒီလိုပဲလေကျွန်တော်တို့လေတစုံတစ်ခုဝတ်ထားကြတာမဟုတ်လားနေလာလဲနှင်းကပြောင်းမဲ့ပုံမမြင်သေးဘူးတောင်ပေါ်စီဒီအဖျားလေးတော့မတွေ့ရຫນွေဦးရောက်ရင်တော့သူ့ကိုမေးလိုက်ကြအောင်မယ်ဒင်းရီ
ဗီဒီယိုအန်ယူဂျီနားဆင်နေကြတဲ့မိဘပြည်သူများရှင်အခုဆက်လက်ပြီးနားဆင်ရမှာကတော့တော်လန်ရေးတေဂီတာဖြစ်ပါတယ်ရန်ကုန်မြို့ရဲ့အလွမ်းနေရလို့အမည်ရပါတယ်တီစင်ကရေးသားတည်ဆူထားတာဖြစ်ပါတယ်ရှင်
ဒီရတဲ့လမ်းဝေးလျက်ဒီတွေဥမှာ ွေမဲ့ပန်းကလေးတွေမချူရီပြာအောက်ကရံကုန်မျိုးလွမ်းနေရလွမ်းလွမ်းလွမ်းနေရရှောင်ပြောင်းလေးတွေတော့ဒိန်တန်များစွာရေရှားအမောင်ရံကြဖွဲ့ပြောက်သွားတဲ့မျက်နှာမပါမေးဘိုးတော်ဝငါရဲ့အင်းစိတ်မစင်ကြေမရှိမရင်ရွယ်ပဲနေတဲ့နေ့လေဝင်သွားခဲ့ပြန်လွမ်းလေးကိုထိန်ချုပ်ဖို့ခက်ဖေးရများစွာထိန်ချန်ခဲ့တော့ဒီတန်းများပေါ်မှာငါတို့မကအိမ်မက်ဒါကတည်းကဝါဆိုရကိုသိလို့ကိုခန္ဓာရဲ့ရှိမှဖြစ်မယ်ကိုတိုင်ရကိုသိဖို့လို့ရေဒီယိုမှာချိန်ညာလဲသတင်းစာမှာမင်းကိုမတွေ့တော့ကားတဲ့ဖိတ်ချက်လာလို့အဲ့ဒီအကြောင်းကိုချိန်တပုံချိန်ခါလေးကဒုက္ခတွေ့စိတ်ရကြမယ်ဒါပေမဲ့မင်းတို့ကသူ့ရဲ့ကောင်းတွေမပြည့်သက်များကြီးပဲပူပင်လက္ခဏာတခွဲရမယ်ဘဝဟာဒွန်းနာနဲ့ဆက်လျှောက်လို့ခိဆက်နောက်ဘက်ဟာမင်းထွက်မယ်ဒီဒီကိုချိုးကဖိတ်ချမမ်မိုရီရဲ့ဖြတ်မရမြေတန်တာတန်ရုံးစိတ်ဣရိယာကငါချစ်တော့မြို့ရရဲ့ညာ
ကြည်ရလဲလမ်းဝေးလျက်ဒီတွေဦးမှာဖွင့်မဲ့ပန်းကလေးတွေမချူရီပြီးအောင်ကရန်ကုန်မြို့လမ်းနေရလမ်းလမ်းလမ်းနေရကြည်ရလဲလမ်းဝေးလျက်ဒီတွေဦးမှာဖွင့်မဲ့ပန်းကလေးတွေမချူရီပြီးအောင်ကရန်ကုန်မြို့လမ်းနေရလမ်းလမ်းလမ်းနေရ
ချိန်နေစစ်စင်သွားလို့ထပ်ထကြောက်တဲ့ညအားလုံးနဲ့စိတ်ပိုင်းတော့ဖဲ့ထွက်လဲဒါဟာနာတရားပဲနေ့စဉ်ခါရီကိုရေးလောင်ရိုက်တဲ့အတွင်းနဲ့မောင်မိုက်ဆက်လေးရဲ့အိမ်ကိုလေးကိုကြာခင်ပြန်လာခဲ့မယ်ရည်ရွယ်ချက်တို့ရှိတယ်ဒါပေမဲ့ငါတမ်းကြမင်းချောင်းကိုကြားရင်လွန့်တခြားနေရာမှာညာများစွာချစ်ချင်းမြတ်တာတရားနဲ့တန်ရုံးစဉ်တွေကိုအာနာစီကရက်ပုံဝင်များချာတန်ရာဟာပုံပုံခါလာပြီးခဲ့တာပြီးဆုံးပါစေရာရာကိုအိမ်ကပြန်စစိတ်ထဲနဲ့ကြမ်းမာရင်မချာနေဖို့ကဒီကမလာမြဲရန်ကတိရနေမှာစိတ်ချပါကွာငါမြော်လေးလေတနေ့မှပြန်ဆုံတွေ့မယ်လုံရှားရုံပဲရင်မောပန်းခဲ့ဒီရှင်တန်မှုနဲ့ဒီမျိုးရဲ့တန်းပေါ်မှာတို့ယုံကြည်ချက်တွေချင်းချင်ဘူးတဲ့တက်ခွေများပြောင်းလာခဲ့လေနှလုံးသားနဲ့ဘွားကိုရင်လက်ပါလေးချင်းများနဲ့ရန်ကုန်ရဲ့မြေကြီးတွေကိုတွန်းတယ
်ကြည်ရလဲလမ်းဝေးလျက်ဒီတွေဦးမှာပွေမဲ့တန်းကလေးတွေမချူရီမီးအောက်ကရန်ကုန်မြို့တွန်းနေရဲ့လမ်းလမ်းလမ်းနေရဲ့ကြည်ရလဲလမ်းဝေးလျက်ဒီတွေဦးမှာပွေမဲ့တန်းကလေးတွေ
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်အခုဗနက်ခင်ရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့ရခိုင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုရိုးလှတန်တာကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်တိုင်းစားပါအခုချိန်ကစားပြီးရေရေဒီယိုအန်ယူဂျီတပတ်အတွင်းသတင်းတွေကိုရခိုင်ဘာသာနောက်တောင်စားပြီးလာဖို့ဖိုက်ပါရယ်အကျဉ်းရိုလာတန်တာပါဆိုင်အောင်စုဤဖန်ဒါရိအသားရှူပေါက်ကိုရှောင်းအောင်လုပ်ပြီးနေရဒေတာတော်တန်တမန်အခန်းအကြောင်းကိုလေအလေးအပရောင်ဖရိုက်အောင်ကရိုဆာဖို့ယာယီသမတာပရော်ရီတောင်းကိုဗနာမတောင်းစားပြီးပါမယ်ဆိုင်အောင်စုဤဖန်ဒါရိအသားရှူပေါက်ကိုရှောင်းအောင်လုပ်ပြီးနေရဒေတာတော်တန်တမန်အခန်းအကြောင်းကိုလေအလေးအပရောင်ဖရိုက်အောင်ကရိုဆာဖို့ယာယီသမတာဒူဝါလရှိလာကအမြတ်သားညီငယ်ရဲ့အဆိုရာဤတုံမြင့်ဆောင်2025အဆိုရာအဖွဲ့အစည်းအဝေးမှာပရောဂရခါပါရီတော်လန်ရီခရီးမဲတိုင်ပေါင်းများစွာကိုကျွန်တော်တို့အလုံးဖဲတန်ခါပရီဖရိုက်ပါရီအဂရန်ဖာဆိုင်အုပ်စုကိုအမိုက်ဖရန်နိုင်ရေးမှာဆိုင်ရီနာနိုင်ငံရေးအပရောဘန်ဒါရီကင်တာကလည်းအရေးတကြီးပါဝင်နေပါရီဆိုင်အုပ်စုဤဘန်ဒါရီထောက်တိုင်တီယိုယွန်းတထယိုယွန်းလာစီဖို့တော့ကျွန်တော်တို့ဆိုဆိုင်ရီနင်းလင်းအပါဝေါနိုင်ငံရေးနင်းလင်းနာလီကရိုဆာလောက်ဆောင်ဖို့လိုပါရီယွန်းအပရောဆိုင်အုပ်စုဤဘန်ဒါရီအသားရှူပေါက်ကိုရှောင်းအောင်လုပ်ပြီးနေခဲ့တဲ့ဒေတာတော်တန်တမန်အခွင့်အကြောင်းကိုလေအလေးအပရောင်ဖရိုက်အောင်ကျွန်တော်တို့ဘာကတွင်တွင်တိုက်တိုက်ကရိုဆာဖို့လိုနေသေးရင်လိုထောင်ပါရီကျွန်တော်တို့ဤအဆိုရာအဖွဲ့ခေါင်းဆောင်ပြီးအနေနဲ့ဒီကိစ္စကိုလေအာထီလှုပ်ဆောင်ဖို့တိုက်တွန်းလိုပါရီလို့ယာယီသမဒါကပြောပါရီယွန်းအပရောင်ဆောင်တွင်နေရတော်လင်ရီဆော့ခုခင်တော်လင်ဆိုင်ဖရိုက်ပိုင်ဆိုင်အနာရှောင်းစနိုက်တိုက်ဖရာရီဖရိုက်ပြီးကဒေတာဆွေဆိုင်နာကိုနေရကွာကွာရှိကိုကာကွေထရုံနာခရင်နဲ့တောင်းတင်ရဖို့အခရင်နေမဟုတ်လို့ယာယီသမဒါကထဲလောင်ပြောပါရီစာလာပြီးကစနိုက်ပရောင်ဖို့ဥတီရီဆိုကေ စကားပြောကနာပြည်ထနာပြေရှောင်းဖို့ဝင်မလိကလေးစနိုင်မပြောင်းမရှောင်းစားတိုက်လာဖို့လို့ကာကွယ်ရေးဝန်ကြီးဥရမွေအသိပြုရေးတထောင်းကိုတောင်းစားပြပါမယ်။တော်လန်ရေးကစနိုင်ပြောင်းရေးဖရိုက်တေးအတော့စနိုင်ပြောင်းဖို့ဥတီရေးဆိုတဲ့စကားပြောပြီးကပြည်ထနာပြေရှောင်းဖို့ဝင်မလိကလေးစနိုင်မပြောင်းမရှောင်းစားတိုက်လာဖို့ဆိုဆိုကိုလေးတပါသေးအသိပြုဖို့လိုကောင်အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဥရမွေကဥခင်မောင်စိုးနာအင်တာဗျူးမှာအတိပီပရိုဆိုခါပါရယ်ဘာသုံးလုံးအဖွဲဝင်တရှိုးနာတခရာ PDF အဖွဲတရှိုးကအခွင့်ကောက်ရီဆိုသောတရဝံအစိုးရတရဲဤလောက်ပိုင်ခွန်လေးဖရိုက်တီပိုင်တော်လန်ရီရင်ဘုံငွေလိုအရှာကိုဖရစီနိုင်ဖို့ဖရိုက်ပြီး NUG အနေနဲ့တာမန်ပရီသူတီအပေါ်မှာအခွင့် secret မှုလုံးဝမပရူပင်လုံငန်းရှန်တီအပေါ်မှာအခွင့်ကောက်ခံရေးစနိုက်ကျောင်းသုံးနေကလေးမေဘရာမာတို့ကရောမွန်ဝါဒါကိုကြော်လွန်ပြီးကဆောင်းရော့ဆော့တရှိုးရှိနေပါတင်ရလို့2025နိုင်စင်းကာလာမှာအိုရှောရီကန်တာဘရူဘရွန်ဘရောင်းလီမုံပါအခွင့်စီမံခန်းခွေဘရူဘရွန်ဘရောင်းလီမုံကိုပါဇာတိုက်ဆောင်းရော့လာဖို့ရှိလိမ့်မယ်လို့ဆိုပါရယ်အဂရန်ဖာဆိုင်ကောင်စီကနိုင်ငံရေးဆိုင်ရီနိုင်ငံခရရီဘန်ဒါရီအဖားဖားကအရင်းနှင်းနေဆော့ဖရိုက်ပြီးကတော်လန်ရီကာလာအတော်ဆိုင်ကောင်စီအောင်အားအစားမတန်ဘရွန်တီကာဆော့ကောင်နောက်ဆုံးဒေတိုက်ပွဲကိုဇွေသေးတီနော်ခန်နိုင်ရီအကောင့်ရီဖားကနောက်ဆုံးအောင်ပွဲယူလိမ့်မယ်လို့ယုံကြည်ကောင်းဝန်ကြီးကပြောဆိုထားပါရယ်ဆာလာပီရဲ့အာရာခာဒေတာတခွန်မိုင်နာစိုက်ကျင်လာနဲ့အန်ဒရီကောင်းဝီစီပေါ် ULAAA ဆောင်ရနေတဲ့တောင်းကိုတောင်းစားပေးပါမယ် ULAAA အနေနဲ့ပလာဝါပေါတော်မွန်ဘရာမရာဦးကျောက်တော်ရန်ဘေမေဘုံပုံနာချွဲရတိတောင်ဘူတိတောင်မောင်တော်တန်တွေးခွတောင်ကုန်းအင်းစရဘရူနင်းစင်းငါခုမှာမရင်းမုံမိုင်းဇွန်လွယ်မိုင်နာစိုက်ကျင်လာနဲ့အန်ဒရီဘာဘရောက်ကန်ဆောင်ရီအတော်မိုင်နာစိုက်ကျင်လာနဲ့အန်ဒရီအသည့်ပညာပီဟောပရိုပတီကိုမရိုတီသိမ့်ပြီးအရှင်ကားပေါ်စားတန်လောက်ဆောင်ခါပြီးကအခုအချိန်မှာဆိုင်းကောင်စီတဲဆွေစခဲရှာခါရီနီရာတီနာမရိုရာတီထေမာလီမိုက်အန်ဒရီသတိပီဆိုင်ပေါတီထောင်ထားပြီးအသည့်ပီနှုတ်ဆုံထားကောင်အာရကန်ပရင်ဆက်မီဒီယာမှာဟောပရထားပါရယ်အယောင်ကဆိုင်းကောင်စီတဲစခဲယာယီတဲဆွေရာနီရာတိုက်ပွဲဖိုက်ပွားခါရီနီရာတီကိုလုံဝမလလာဖို့အပရာအာရခပရီသူတီကိုကာဆိုင်ကေတီနာလလာရာမာလီလန်ဘေးမှာအပေါ်အပါလာခရာကျွေးနွားတီထိန်ချောင်းခရာတားကောင်ရာဖွေခရာထောင်းခွေဟရာခရန်တီမှာဇိုက်ကောင်စီထောင်ထားရဇွဲလွဲမိုင်းမင်းမောင်းမိုင်းတီကိုနောင်မင်းပြိကေတီဆုံးထိခိုက်တယ်ရာရာကိုလာအန်ကဆုံရှုံမှုတီညလာရဲအတော့မိုင်းနာဇိုက်ကျန်လာနဲ့အန်ဒရီအတိပီဆိုင်ဘုတ်တီထောင်ပြိကေဆောင်းကရမှုတီကိုလှုပ်ဆောင်နေရလို့သိရပါရယ်ဆာလာပြိကေရခိုင်ဒေသကိုပိုင်မဲထားဝါဒါဖရန်နီရှိရတဲလော်ဘီ channel တရှိုးရဲဆိုင်တရှိုးအပရောင်းလေးဖရိုက်တီတထောင်းကိုတောင်းစားပြပါမယ်ရခိုင်ဒေသကိုပိတ်မှတ်ထားပြီးကဝါဒါဖရန်ဖို့အတော့ဒေသတော်မြို့တီအထင်အမှတ်စကလုံးတီလူနံမေတီနောင်းဖွန်ထားရစိုက်ကောင်စီလိုပြီး channel တရှိုးရဲဆိုင်ထားပြီးကတရှိုး channel ဒီမှာစီမဲရီလူအပရောင်းလေးဖရိုက်ဆိုမျိုးကိုတွေ့ရကောင်ဘာမာ affairs conflict study ကတထောင်းထုတ်ပြန်ပါရယ်အနောက်ပိုင်းတိုင်းဆိုင်ဌာနရှုပ်နာပါခါကိုအေအေကအလုံးစုံသိမ့်ပိုက်နိုင်ခါရီဒီဇွန်ဘာ20ရက်နေ့မှာရခိုင်လူထုကိုဥတီပြီးကဝါဒါဖရန်နေရစိုက်တဲ့လော်ဘီ channel တရှိုးပုံမှန်ဝါဒါဖရန်မှုတီခေတ္တရဲဆိုင်ခါပြီးကနမေကရီဝါဒါဖရန် channel ဒီဖရိုက်တေဟွန်ဆိုင်ဦးမေယူထာနေ Western 24 News မွန်ဘာဂရီ channel ရောပါဝင်ရလို့ဖော်ပြထားပါရယ်တခရဝါဒါဖရန် channel ဒီဖရိုက်တေမေယူထာနေနော် Western 24 News နမေကရီ channel ဒီကဒီဇွန်ဘာစေခိုရာညစီနာရီဝန်ကြောင့်မှာတိုင်းယွန်းကိုလာတိုက်တေအေအေကိုတန်ဘရန်နှိမ်နှောင်းပြီးထိန်းရှောင်းနိုင်ခါကရာဝါဒါဖရန် post ဒီအတီတီဖရန်ဝင်ခါပြီးကသုံးရခဲရဲဆိုင်လာပြီးဒီဇွန်ဘာ23မှာဝါဒါဖရန် post ဒီပုံမှန်အတိုင်းဖရန်တောင်းခါပါရီပြောင်းအပောင်းအေအေကရခိုင်ပြည်နယ်တကရလုံးကိုစိုက်ကောင်စီတဲသားကောင်းဆောင်ရီတကြောဘရန်တိုင်းပွေတီဆောင်နှွေးခါရီနောက်ပိုင်းမှာဒေါ်ရဝတီမီဒီယာ anti tourism chain dot rakhine state မေယူတိုက်ဆောင်ရခိုင်နေဆိုင် we love site တွေ site တွေဟိတိုင်းစားရီနာမည်အမျိုးမျိုးနော် lobby channel တီကာလာရီလုံဝရန်ဆိုင်တွေလို့သိရပါရီရခိုင်ကဝါဒါဖရန့်ရှန်နေလေပတ်လီလူတီဆောင်တိုက်ပွေမှာကြားဆောင် fancy camera ဆောင်နောက်အခရအခရီနေတရဲရဲ ground site တဲအပရောင်းလေးလောက်ဆုံးမျိုးဖိုင်းနိုင်ပြီကဇန်နဝါရီလ4ရက်နေ့ကနေစေရောနီအတောင်း BACS ကစံပရိခကလေးတိုက်ပွဲမှာကြာဆို Fancy Camera ဆော်ဒီနောပေးတာပြီကအခရီးနေကိုတီတီကြာကြာအတေပူဖို့ခါခေးနေသိင်္ဂရာဟောပရထားပါရယ်အခုတောင်စားပိခရီတတော်တီကို Radio NUG အဖွေးသားတီလာပြပို့ထားဆော်ခိုက်ပါရယ
်ဒီကနေ့ကတော့ဒီမျှနဲ့ပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက် 8:00 နာရီခွဲနဲ့ည 8:00 နာရီခွဲအချိန်တွေမှာ ပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ် San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်အရေးတော်ပုံအောင်ရမည်